နိုင်ငံတွင်းဖြစ်ပေါ်နေတဲ့ပဋိပက္ခတွေဒီလေအာဆီယံအဖွဲ့အတွင်းကအရေးပါတဲ့နိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးကြဖို့အလဲကျဥက္ကဋ္ဌလာအိုနိုင်ငံကိုအဆိုပြုထားတယ်လို့ထိုင်းနိုင်ငံကြားရေးဌာနကဒီကနေ့အပီလ22ရက်နေ့မှာပြောပါတယ်မြန်မာအရေးဆွေးနွေးကြဖို့ဥက္ကဋ္ဌလာအိုနိုင်ငံပြင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကိုလည်းဖိတ်ကြားထားကြောင်းထိုင်းနိုင်ငံကြားရေးဌာ ကျန်အာဆီယံအဖွဲ့ဝင်တွေကစိတ်ဝင်စားသူဘာလို့မဆိုတက်နိုင်တယ်လို့ဆိုပါတယ်။ထိုင်းနဲ့မြန်မာနိုင်ငံကြားကုန်သွယ်ရေးရအရေးပါတဲ့မြဝတီမြို့ကို KNL PDF အဖွဲ့တွေကအခုလအစောပိုင်းမှာတိုက်ခတ်သိမ်းပိုက်ခဲ့ပြီးတဲ့နောက်နေဆက်ကုန်သွယ်ရေးတွေရပ်တန့်ခဲ့တဲ့အပြင်မြန်မာဘက်ကထောင်နဲ့ချီတဲ့ဒုက္ခတွေလည်းထိုင်းနိုင်ငံအတွင်းထွက်ပြေးလာခဲ့ကြတာပါ။မြန်မာပြည်ပအချမ်းကတိုက်ပွဲတွေကြောင့်ထိုင်းနိုင်ငံကလည်းနေဆက်မှာလုံခြုံရေးတွေတိုးမြင့်ချထားခဲ့ပြီးပဋိပက္ခကိုတွစ်ဆုံဆွေးနွေးအဖြစ်ရှာကြဖို့အစောပိုင်းကတည်းကတိုက်တွန်းပြောဆိုနေခဲ့တာပါ။လက်ရှိအချိန်ထိမြဝတီမြို့ရဲ့အခြေအနေဟာတည်ငြိမ်မှုမရှိသေးတဲ့အပြင်မြန်မာနိုင်ငံအတွင်းတခြားဒေသတွေမှာလည်းတော်လိုင်းရင်အားစုတွေနဲ့စစ်ကောင်စီအကြမ်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာထိုင်းနိုင်ငံကမြန်မာအရေးဆွေးနွေးဖို့အာဆီယံအဖွဲ့ကိုအခုလိုအဆိုပြုလာတာဖြစ်ပါတယ်ခင်ဗျ။